အမေရိကန်အစိုးရအသုံးစရိတ်အတွက်ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာထောက်ခံမဲ218မဲ၊ကန့်ကွက်မဲ215မဲနဲ့အတည်ပြုနိုင်မှုအတွက်လုံလောက်တဲ့အရေးအတွက်ရဖို့လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကစီစဉ်နိုင်ခဲ့ပါတယ်
We have a lot of hard work ahead of us, but we are going to deliver the America First agenda. We're going to deliver all of it, not just parts of it, and this was the first step in that process.
ရှေ့မှာလုံဆရာတွေအများကြီးကြံပါတယ်။ဒါပေမဲ့လည်းအမေရိကန်သားပထမဦးစားပေးဆိုတဲ့မူဝါဒကိုတော့အောင်မြင်အောင်လုပ်မှာပါ။တဝက်တစ်ပြက်မဟုတ်ဘဲအားလုံးအောင်မြင်အောင်လုပ်မှာပါ။ဒါကဒီလုပ်ငန်းစဉ်ရဲ့ပထမခြေလှမ်းပါလို့အင်္ဂါနေ့ညမှာလွှတ်တော်ဥက္ကဋ္ဌကသတင်းတောက်တွေကိုပြောလိုက်တာပါ။လွှတ်တော်ဥက္ကဋ္ဌနဲ့တခြားအောက်လွှတ်တော် Republican ခေါင်းဆောင်တွေကတော့အမေရိကန်နေဆက်လုံခြုံရေးမိသားစုတွေနဲ့အလုတ်ကိုင်ဖန်တီးသူတွေကိုဝင်ငွေလျှော့ပေါ်ပေးရေးစွန့်ရင်ကဏ္ဍမှာအမေရိကန်ကပြန်လည်လွှမ်းမိုးထားနိုင်ရေးကမ္ဘာစက်ခုံပေါ်မှာအမေရိကန်ရဲ့ရည်တည်မှုအားကောင်းစေရေးအပြင်အမေရိကန်ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေပုံမှန်ထိရောက်စေကိစ္စတွေကိုအကောင့်ထည့်ဖို့နိုင်မှုတွေဥပဒေမူကြမ်းကရည်ရွယ်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အောက်လွှတ်တော် Democratic လူနည်းစုခေါင်းဆောင် Hacking Jeffrey ကတော့စစ်ပြန်တွေရဲ့အကျိုးခံစား권နဲ့ဝင်ငွေနေသူတွေအတွက်အစားအသောက်နဲ့ကျန်းမာရေးအထောက်ပံ့အစီအစဉ်တွေကိုဖျက်တောက်ဖို့ Republican တွေကကြိုးပမ်းနေတာလို့တုံ့ပြန်ခဲ့တာပါ Republican တွေရဲ့အတုံးစိတ်မူကြမ်းဟာအလွန်အကျွံနိုင်တယ်လို့သုံးလုံးပြောဆိုခဲ့ပြီးချမ်းသာတဲ့သူတွေပေါ်ဒေါ်လာ 4.5 trillion အခွန်တွေလျှော့ပေးဖို့လုပ်နေတာလို့လည်းပြောထားပါဗျ။သမ္မတ Donald Trump ကတော့ပြည်တွင်းမှာသူ့အစိုးရမူဝါဒတွေကိုအကောင့်ထည့်ဖော်နိုင်အောင်ဥပဒေကိုအတည်ပြုဖို့လဲလွှတ်တော်အမတ်တွေကိုတိုက်တွန်းထားပါရှင်။